အီရန်နျူကလ িয়ার ထိန်းချုပ်ရေးအတွက်နိုင်ငံတကာနဲ့2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။ဒီသဘောတူညီချက်ကအီရန်နျူကလ িয়ার ဘုံးလက်နဲ့ထုတ်လုပ်နေတာကိုတားဆီးနိုင်ခြင်းမရှိဘူးလို့သမ္မတထရန့်ကပြောပါတယ်။အမေရိကန်အနေနဲ့အီရန်ပေါ်ပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေလည်းပြုလုပ်သွားမယ်လို့ပြောကြားသွားပါတယ်။အီရန်နိုင်ငံကတော့သဘောတူညီချက်ထဲမှာဆက်ပြီးတော့ရှိနေမယ်လို့တုံ့ပြန်ပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီအမြင့်ဆုံးအဖွဲ့ဝင်တွေဖြစ်ကြတဲ့ American, Britain, ပြင်သစ် Russia, တရုတ်နိုင်ငံတို့အပြင်ဥရောပသမဂ္ဂ Germany တို့နဲ့ Russia နိုင်ငံတို့ကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့ Iran Nuclear သဘောတူညီချက် JCPOA ကနေ American ပြည်ထောင်စုနှုတ်ထွက်မယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ညှိနှိုင်းခဲ့တဲ့ကဟာကွက်တွေရှိခဲ့တဲ့ယိုယွင်းပျက်စီးနေတဲ့သဘောတူညီချက်လို့သမ္မတကဖော်ပြပြောဆိုခဲ့ပြီးတော့ဒီသဘောတူညီချက်ကို Iran ကအပြည့်အဝလိုက်နာတယ်ဆိုရင်တော့အီရန်အစိုးရအနေနဲ့အချိန်တိုအတွင်းမှာနျူကလ িয়ার ထိတ်တိုက်ရင်ဆိုင်နိုင်တဲ့အခြေအနေဖြစ်အောင်လုပ်နိုင်စွမ်းရှိတာမို့အမေရိကန်ကနှုတ်ထွက်တယ်လို့အခုလိုကြေညာခဲ့ပါတယ
်။ I am announcing today that the United States will withdraw from the Iran nuclear deal.
အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုတာကိုကျွန်တော်ဒီနေ့ကြေညာပါတယ်။နျူကလ িয়ার အစီအစဉ်တွေကြောင့်ချမှတ်တဲ့အီရန်အစိုးရဘောအရေးယူတန်းခတ်မှုတွေကိုပြန်ပြီးချမှတ်မဲ့သမ္မတမိန့်စာကိုမကြာခင်မှာကျွန်တော်လက်မှတ်ထိုးပါမယ
်။ခုလိုသမ္မတထရမ်ကသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ကြေညာခဲ့ပေမဲ့အီရန်နိုင်ငံကတော့သဘောတူညီချက်ထဲမှာဆက်လက်ပါဝင်နေမယ်လို့တုံ့ပြန်ခဲ့ပါတယ်။သဘောတူညီချက်ထဲမှာဆက်ရှိနေတဲ့နိုင်ငံတွေနဲ့အီရန်ကညှိနှိုင်းဆောင်ရွက်သွားမယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကအခုလိုကြေညာခဲ့ပါတယ
်။ Man be wizarat kharije dastur dadam ke
ဥရောပသမဂ္ဂနိုင်ငံတွေတရုတ်ရုရှားတို့နဲ့လာမယ့်သတင်းပတ်တွေအတွင်းညှိနှိုင်းဆွေးနွေးဖို့နိုင်ငံကြီးဌာနကိုကျွန်တော်ညွှန်ကြားထားပါတယ်။ JCPOA သဘောတူညီချက်အရနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်လို့အီရန်ကအပြည့်အဝအကျိုးများရနိုင်မယ်လို့ကောက်ချက်ချနိုင်မယ်ဆိုရင်ဒီသဘောတူညီချက်ထက်မှအီရန်ကဆက်ပြီးပါဝင်မှာဖြစ်ပါတယ်။တကယ်လို့ကျွန်တော်တို့ရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးဆိုရင်တော့ဘယ်လိုဆုံးဖြတ်မယ်ဆိုတာကြေညာပါမယ်။
2015ခုနှစ်ကအီရန်ရဲ့နျူကလ িয়ার သဘောတူညီမှုရရှိအောင်လုပ်နိုင်ခဲ့တာဟာအမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတစ်ခုအဖြစ်နဲ့လေ့လာသူတွေကသုံးသပ်ထားကြတာပါအခုဒီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်တာကကြီးမားတဲ့အမှားဖြစ်တယ်လို့သမ္မတဟောင်းဘရက်အိုဘားမားကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်အီရန်ဘက်ကချိုးဖောက်မှုမရှိဘဲ JCPOA သဘောတူညီချက်ထဲကနှုတ်ထွက်ခဲ့တာဟာသဘောတူညီချက်အတွက်အန္တရာယ်များသလိုကြီးမားတဲ့အမှားဖြစ်တယ်လို့မစ္စတာအိုဘားမားကကြေညာချက်ထဲမှာရေးသားထားပါတယ်။ဒါရင်မကအမေရိကန်ရဲ့အရင်နှီးဆုံးမဟာမိတ်နိုင်ငံတွေကိုကြောခိုင်းလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်တန်တမန်တွေ၊သိပ္ပံပညာရှင်တွေအချက်အလက်စုံစမ်းရမှကျွမ်းကျင်သူတွေညှိနှိုင်းရယူခဲ့တဲ့သဘောတူညီချက်ကိုမျက်ကွယ်ပြုလိုက်တာလည်းဖြစ်တယ်လို့သမ္မတဟောင်းဘရက်အိုဘားမားကကြေညာချက်ထဲမှာပြောကြားခဲ့ပါတယ်။ဒီသဘောတူညီမှုရရှိဖို့အမေရိကန်နဲ့အတူအထောက်ကြိုးပမ်းခဲ့ကြတဲ့ Britain, ပြင်သစ် Germany နိုင်ငံတို့ကတော့အီရန်သဘောတူညီမှုကနေအမေရိကန်နှုတ်ထွက်တဲ့အပေါ်မှာစိတ်မကောင်းဖြစ်ရတယ်လို့တုံ့ပြန်ပါတယ်။ဒီသဘောတူညီချက်အတိုင်းဆက်လက်ရပ်တည်သွားမယ်လို့ Britain ဝန်ကြီးချုပ် Theresa May, Germany ဝန်ကြီးချုပ် Angela Merkel နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ကပူးတွဲကြေညာချက်ထုတ်ပြန်ကတိပြုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတ Macron နဲ့ဝန်ကြီးချုပ် Merkel တို့ဝါရှင်တန်ကိုလာပြီးတော့သမ္မတ Trump ကိုတွေ့ဆုံနှာချခဲ့ကြပါသေးတယ်။သမ္မတ Trump နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပေမဲ့ EU ဥရောပသမ္မတကတော့ Iran Nuclear သဘောတူညီချက်အတိုင်းတန်တိတ်ထန်ခိုင်မာစွာဆက်လက်ဆောင်ရွက်သွားမယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Federica Mogherini ကလည်းအခုလိုပြောကြားခဲ့ပါတယ်
။ The nuclear deal with Iran is crucial for the security of the region, of Europe and of the entire world. As long as Iran continues to implement its nuclear related commitments,
Iran Nuclear သဘောတူညီချက်ဟာဥရောပသမ္မတကမ္ဘာလုံးရဲ့လုံခြုံရေးအတွက်အရေးကြီးတဲ့သဘောတူညီချက်ဖြစ်ပါတယ်။သဘောတူညီချက်ထဲမှာကတိပြုထားတဲ့အတိုင်းအခုလုပ်နေသလိုအီရန်ကဆက်ပြီးလှုပ်ဆောင်သွားမယ်ဆိုရင်ဥရောပသမဂ္ဂကလည်းသဘောတူညီချက်ကိုအပြည့်အဝထိထိရရအကောင့်ထဲဖော်နိုင်ဖို့အတွက်ဆက်လက်ကတိပြုဆောင်ရွက်သွားမှာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူ့အနေနဲ့အင်မတန်စိုးရိမ်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပြန်ခဲ့ပြီးတော့စာချုပ်ထဲမှာဆက်လက်ပါဝင်နေတဲ့နိုင်ငံတွေအနေနဲ့သဘောတူညီထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားဖို့အတွက်တိုက်တွန်းခဲ့ပါတယ်ရှင်။